ဒီကနေ့ကြောက်ရောက်တဲ့ကရင်နှစ်တကူနဲ့မှာကရင်တိုင်းဒေသမျိုးသားလုံးမြစ်တာတရားပေါင်းစည်းညီညွတ်မှုများနဲ့ကရင်ပြည်နယ်ကြီးအရှိန်အဟုန်နဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်နိုင်ကြပါစေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကဆုမွန်တောင်းပေးသလိုကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်မြှင့်ရေးမှာပူးပေါင်းပါဝင်လာတဲ့အတွက်ကျေးဇူးတင်ရှိကြောင်းနှစ်တကူမိန့်ခွန်းပြောကြားပါရယ်ကရင်နှစ်တကူနေကိုကရင်ပြည်နယ်အပါအဝင်နေပြည်တော်ရန်ကုန်နဲ့အေရရီတိုင်းစတဲ့နိုင်ငံတော်ပြည်နယ်တိုင်းအသီးသီးကကရင်ပြည်သူတွေကကရင်ရိုးရာနှစ်တကူပွဲတော်တွေကိုစီစီကကချင်းချင်းတဲတဲကျင်းပါကြပါရယ်အပြည့်စုံကတော့မဆုမုံကစူးစီးတင်ပြထားပါရယ
်ဟုတ်ကဲ့ပါဒီကနေ့ပြသူလာဇန်တရက်နေ့မှာကြာရောက်တဲ့ကရင်နှစ်2958ခုနှစ်ကရင်နှစ်တကူနေ့မှာကရင်ရိုးရာကောက်ပဲသီးနှံများစောင့်ရှောက်သောနတ်ငတ်ဖီးဖီးရော်ကိုပင့်ဖိတ်ပြီးတော့ကရင်မျိုးသားနှစ်တကူနေ့အခမ်းအနားကိုဖွင့်လှစ်တယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကရင်ပြည်သူတွေနှစ်တကူမှာကောင်းကျိုးမင်္ဂလာဖျားဖျားနဲ့ပြည့်စုံပါစေကြောင်းကရင်နှစ်တကူဆုမွန်တောင်းပေးပါရယ်
ဒီကနေ့ကြာရောက်တဲ့ကရင်မျိုးသားနှစ်တကူနေ့ကစပြီးဒီရန်ကြီးရင်းကြိုင်းရေးကိုစံနမူနာကောင်းများဖြင့်ဆက်လက်ပေါ်ဆောင်ပေးနိုင်ကြပါစေ။အရင်တိုင်းသားမျိုးသားလုံးမြစ်တာတရားပေါင်းစည်းညီမှုညီညွတ်များနဲ့အရင်ဒီငယ်ကြီးအရှင်အဟုန်နဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆောင်ဆောင်နိုင်ကြပါစေ။အရင်တိုင်းသားတွေရဲ့ရိုးရာယဉ်ကျေးမှုဓလေ့ထုံးစံအမွေနှစ်တွေညံ့လို့ကုန်မှုတွေရောဝိသေသလက္ခဏာတွေကိုဆက်လက်ပြီးခင်းသိမ်းဆောင်ဆောင်နိုင်ကြပါစေ။တရားလာကြသူအားလုံးဘဝရဲ့ကောက်တဲ့စားပွဲအားလုံးမှာဘဝလည်းကောင်းကောင်းမွန်မွန်စားသုံးနိုင်ကြပါစေကြောင်းဘေးရန်အပေါင်းကင်းဝေးကြပါစေ။ဤတော်သူသားအားလုံးပြည်တိုင်းသားများရဲ့ချစ်မြတ်မျိုးဝေးရအကများလို့ပေါ်ပါရှင်လမ်းနဲ့နှလုံးသားပိုင်ရှင်များဖြစ်ကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါမယ်။
ကရင်ပြည်နယ်တွင်းမှာငြိမ်းချမ်းရေးပေါ်ဆောင်နေပြီဖြစ်ပြီးကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးမှာပူးပေါင်းပါဝင်ခဲ့တဲ့အပေါ်ကရင်ခေါင်းဆောင်တွေကိုကျေးဇူးတင်ကြောင်းလဲဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်။ငြိမ်းချမ်းရေးပြည်လမ်းကိုဖြတ်တန်းလျှောက်လှမ်းကြရမှာပဲ current model ကရင် model ဆိုပြီးပြောဆမှတ်ဝင်ရအောင်လက်တွဲကြကြဦးဆောင်ပြသခဲ့တာတွေနဲ့အထင်ရှားပဲဖြစ်ပါတယ်။အခုဆိုရင်ကရင်ပြည်နယ်ဒေါနာတောင်ရံမြေမှာအောင်ပွဲခံတဲ့ဖားစီရံတွေလွတ်ပြန်ပြီလား။ကရင်တိုင်းသားတွေနဲ့ကရင်မျိုးမာရင်းချမ်းရေးအသီးပွင့်တွေတစ်ဖြည်းဖြည်းချင်းပြန်ဆောင်လာခဲ့ပါပြီ။ကရင်ပြည်နယ်ဟာရင်းချမ်းခြင်း၊ပြည်ငင်းခြင်း၊ကာယမပခြင်းတွေကိုတာမကကြီးမားတဲ့မျှော်လင့်ချက်အလေးအောင်တွေကိုထွန်းလင်းတောက်ပနေကြပါပြီ။အခုလိုနှစ်သက်ကိုအခွင့်အခါထိုးတဲ့အချိန်ကာလမျိုးမှာအနာဂတ်မျိုးဆက်တွေအတွက်အတွက်ရင်းခုန်စိတ်လို့ဖွယ်ရာကောင်းလာတဲ့အနာဂတ်တစ်ခုကိုပုံဖော်တည်ဆောင်နေတဲ့ကရင်ပြည်နယ်အတွက်အထူးပဲဝမ်းမြောက်ကုန်မူကြောင်းပြောကြားလိုပါတယ်
အရသာဆိုရလက်ထက်အဆဆရာရာစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြမပြည်ကြီးရဲ့အနာဂတ်တိုးတက်ကောင်းမွန်ရေးကရင်တိုင်းရင်းသားတွေပါဝင်ပြည်သူအလုံးကလက်တွဲပူးပေါင်းကြော်လွှားကြဖို့ကိုလည်းဒေါက်အောင်ဆန်းစုကြည်ကကရင်နှစ်တကူနေ့မှာတိုက်တွန်းလိုက်ပါတယ
်ဒီကနေ့ကာလမှာကျွမ်းကျင်ပြည်တော်စုကြီးမှာမိချင်းနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတိုင်းရင်းသားပြည်သူအလုံးဟာခက်ခဲကြမ်းတမ်းတဲ့နိုင်ငံရေးစီးပွားရေးအခြားရှိတဲ့စိန်ခေါ်မှုတွေကိုလက်ချင်းတွဲပြီးကြော်လွှားအောင်မြင်နိုင်ဖို့ရင်ဆိုင်နေရတဲ့အချိန်ကာလလည်းဖြစ်ပါတယ်ဘယ်လိုခက်ခဲဘယ်လိုစင်ခေါ်မှုမျိုးမဆိုရင်ဆိုင်ကြော်သွားရမှာကျမတို့ပြည်သူတွေကျမတို့တိုင်းရင်းသားဒီကိုမောင်မတွေရဲ့အင်အားစီးလုံးမှုတွေနဲ့အစဉ်အမြဲအောင်မြင်ရမယ်လို့ယုံကြည်ခံထားပါတယ်
နေပြည်တော်မှာကျင်းပတဲ့ကရင်မျိုးသားနှစ်တကူနေ့အခမ်းအနားမှာကရင်နှစ်တကူနေ့ကျင်းပရေးဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကလည်းကရင်မျိုးသားတွေအားလုံးညီညီညွတ်ညွတ်ချစ်ချစ်ခင်ခင်စီစီလုံးလုံးရှိကြဖို့နဲ့ကရင်မျိုးသားခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံကြီးဖွံ့ဖြိုးတိုးတက်ရေးမှာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ
်။ကရင်မျိုးသားနှစ်တကူနေ့ကိုတည်ယဝင်သတ်မှတ်နိုင်မှုအတွက်ကျွန်တော်တို့ရဲ့ကရင်မျိုးသားခေါင်းဆောင်ကြီးများဖြစ်ကြတဲ့ပါလီမန်လွတ်တော်အမတ်များကညီညီညွတ်ညွတ်ကျိုးပန်းဆောင်ရွက်မှုကြောင့်တလေးခိုင်ပုဂ္ဂိုလ်ပြာသူလက်ဆက်ပြည့်နေရပြင်သူသားတစ်တကူနေဖြင့်သတ်မှတ်ချိန်ခံရမှုကုလူဆောင်ရွက်နိုင်ခြင်းဖြစ်ပါလေဆောင်ရွက်ပေးကြတဲ့ပြင်သူသားခေါင်းဆောင်ကြီးများကိုကွန်ပျူတာနဲ့သူတို့ရဲ့အမျိုးမြင်ကြီးမားတဲ့ဆန္ဒကိုဖြည့်ဆည်းပေးကြရမှာဖြစ်ပါလေဒီလိုဖြည့်ဆည်းပေးမှကကျွန်တော်တို့ကျင်းပနေတဲ့ပြင်သူသားတစ်တကူနေဟာပုံမူဂုံမြောက်တင့်တယ်ဝင့်ကျော်လာပါပဲဖြစ်ပါလေ
ကရင်နှစ်ကူးပွဲတော်ခမ်းနားတွေကိုကရင်ပြည်နယ်နေပြည်တော်အပါအဝင်ရန်ကုန်မန္တလေးအေရီတိုင်းစတဲ့မြန်မာနိုင်ငံတော်ဝန်ကကရင်ပြည်သူတွေကကရင်ရိုးရာအကာကရင်ဒုံရင်အကာပြိုင်ပွဲကရင်ရိုးရာလက်ဝဲပြိုင်ပွဲစတဲ့ကရင်ရိုးရာအစားအသောက်တွေနဲ့တဲခင်းအဲ့ခံပြီးတော့နိုင်ငံတော်ဝန်စီကားတိုက်မြိုက်စွာကျင်းပနေကြတာလည်းဖြစ်ပါရဲ့ရှင်